ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့ရီယာဒီအိုလံပစ်ပွဲဒီကနေ့ပြီးဆုံးမှာဖြစ်ပြီးပိတ်ပွဲအလံကိုင်ဆောင်သူဖြစ်အမေရိကန်ကျွမ်းဘာမယ်ဆိုင်မွန်ဘိုင်းလ်စ်ကိုအမေရိကန်အားကစားသမားတွေကရွေးချယ်လိုက်ပါတယ်ဒီနေ့အိုလံပစ်ပွဲမှာရွှေတံဆိပ်၄စုနဲ့ကြီးတံဆိပ်တစ်စုဆုတ်ခူးခဲ့တဲ့ဘိုင်းလ်စ်ကအလံကိုင်မှုအခုလိုရွေးချယ်ခံရတဲ့အတွက်သိတ်ကိုဂုဏ်ယူမိပါတယ်လို့ပြောပါတယ်အိုလံပစ်ပွဲနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာရွှေတံဆိပ်12စုချင်းမြင့်မဲ့ပွဲတွေကျင်းပမှာဖြစ်ပြီးတော့အမျိုးသားဘတ်စကတ်ဘောနဲ့အမျိုးသားမာရသွန်ပြေးပွဲတွေပါဝင်မှာဖြစ်ပါတယ်။စနေနေ့ပြိုင်ပွဲတွေမှာတော့အမျိုးသားဘောလုံးပွဲမှာဘရာဇီးလ်အသင်းကဂျာမနီအသင်းကိုအနိုင်ကစားပြီးရွှေတံဆိပ်ဆုတ်ခူးသွားပါတယ်။ဘောလုံးကိုယူမှုအားပေးကြတဲ့ဘရာဇီးလ်ဘောလုံးသမားတွေအတွက်ဒါဟာအိုလံပစ်မှာပထမဆုံးရလိုက်တဲ့ရွှေတံဆိပ်ဖြစ်ပါတယ်။စနေနေ့ကအမျိုးသမီးဘတ်စကတ်ဘောမှာတော့အမေရိကန်ကစပိန်ကိုအနိုင်ရပြီးအိုလံပစ်ပြိုင်ပွဲမှာ6နှစ်ဆက်တိုက်ရွှေစိတ်ပိုင်ရှင်ဖြစ်သွားပါပြီ။ရေကူးစပိန်နဲ့အပြေးဆိုပြီးအားကစား3မျိုးပေါင်းဆက်ထားတဲ့အမျိုးသမီး Triathlon ပွဲမှာအမေရိကန်နိုင်ငံသူ Gwan Jorgensen ရွှေစိတ်ရသွားတာကြောင့်ဒါဟာအမေရိကန်အနေနဲ့ဒီပြိုင်ပွဲမျိုးမှာပထမဆုံးအိုလံပစ်ရွှေရတာဖြစ်ပါတယ်။ဗြိတိန်နိုင်ငံသား Mo Farah ကလည်းနှစ်ပေါင်း40အတွင်းမီတာ5000နဲ့မီတာ1000ပြိုင်ပွဲနှစ်ခုလုံးမှာရွှေစိတ်ဆုခူးခဲ့တဲ့ပထမဆုံးအားကစားသမားဖြစ်လာပါတယ်။2016 Rio Olympic အားကစားပြိုင်ပွဲ15ရက်မြောက်နေ့ဖြစ်တဲ့စနေနေ့ပြိုင်ပွဲတွေမှာအမေရိကန်ကရွှေ43ငွေ38ကျေး36နဲ့ပထမနေရာမှာရှိနေပြီးဗြိတိန်ကရွှေ29ငွေ22ကျေး18နဲ့ဒုတိယတရုတ်ကရွှေ26ငွေ18ကျေး26နဲ့တတိယနေရာမှာရှိပါတယ်